Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့2014ခုနှစ်မတ်လ5ရက်ဗုဒ္ဓဦးနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွန်ညိုပါအခုမနေ့ပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနေ့ဖက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါယူကရိန်းစစ်ဝါနဲ့စကားပြောဖို့ရုရှားကိုသမရဥပမာကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကအင်ရှင်အဖြစ်ပထမဆုံးလက်ခံကျင်းပတဲ့ Beamstack ထိပ်သီးအစည်းအဝေးအင်္ဂါနေ့ကပြီးပါတယ်ထိုင်းငါးဖမ်းလုပ်ငန်းကအလူခွင့်ရေးချိုးဖောက်မှုတွေကြောင့်အရေးယူတန်ခတ်ဖို့တဘာဝပါဝင်ခြင်းအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြည့်ညပါမယ်ခင်ဗျာ
ဒီနေ့မနေ့ပိုင်းမှာတော့ဒီနိုင်ငံတကာကအထူးအာရုံထားနေကြတဲ့ယူကရိန်းနိုင်ငံရဲ့လက်တလော့အခြေအနေဘာတွေဖြစ်နေတယ်ဆိုတာနဲ့အတူယူကရိန်းရုရှားနဲ့ခရိုင်းမီးယားဒေသရဲ့ဆက်နွယ်မှုသမိုင်းကြောင်းကိုလည်းပြောပြပေးသွားမှာပါမြန်မာနိုင်ငံကနဲ့ဆိုင်တဲ့သတင်းဆောင်ပါတွေမှာတော့မိုးထီမိုးမီရွှေရင်းလုံသမားတွေအားလုံးကိုအာဏာပိုင်တွေကဖမ်းဆီးသွားခဲ့ပါတယ
်ရဲငါ150နဲ့အဖွဲ့စည်းကတော့ဒီအင်အား200လောက်နဲ့တော့ဖမ်းတော့တာအချို့ကယူအဖမ်းခံတဲ့အတွက်ကြောင့်မလို့ဘာမှတော့ပြဿနာတော့မဖြစ်တော့ဘူးအချုပ်ကားပေါ့
အလုတ်သမားဒုက္ခသည်တွေမိခိုးနေထိုင်ရာအကြောင်းကဆရာတော်ရဲ့ပြောကြားချက်နဲ့အတူ Beamstack အစီအဝေးအပီသတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဦးဝင်းနာမောင်လွင်ဘာတွေပြောဆိုသွားခဲ့တယ်လဲဆိုတာနဲ့တိုင်းရင်းမီဒီယာအစီအဝေးစတဲ့သတင်းဆောင်ပါတွေကိုနားဆင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်
ယူကရိန်းကြားပြတ်ဆိုရနဲ့ဆွေးနွေးပြောဆိုဖို့အမေရိကန်သမ္မတဘရက်ကိုဘာမာကရုရှားနိုင်ငံကိုအင်ကာနီမှာတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံကဆွဆွဲတဲ့အတိုင်းယူကရိန်းနိုင်ငံကဒိုင်းနားရုရှားလူမျိုးတွေအတိုက်ခိုက်ခံရတယ်ဆိုတာဟုတ်မဟုတ်စစ်ဆေးဖို့အတွက်နိုင်ငံတကာလိလာသူတွေခွင့်ပြုဖို့လည်းတောင်းဆိုခဲ့ပါတယ်။မော်စကိုမြို့တော်မှာရုရှားသမ္မတဗလာဒီမီယာပူတင်ကတင်းစားရှင်းလင်းပွဲတစ်ခုလုပ်ခဲ့ပြီးတဲ့နောက်မစ္စတာအိုဘားမာကဝါရှင်တန်မြို့တော်မှာအဲ့ဒီလိုပြောခဲ့တာပါ။ယူကရိန်းနိုင်ငံကရုရှားလူမျိုးတွေကိုအကာအကွယ်ပေးခွင့်ရှိတယ်ဆိုပြီးခရမီးယားကျွန်းဆွယ်မှာစီးရဲအရဝင်ရောက်ဆွတ်ဖက်တဲ့ပေါ်ရုရှားသမ္မတကပြီးခဲ့တဲ့သတင်းပတ်မှာခုခံပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲဒီကယူကရိန်းစစ်တပ်ကိုပိတ်ဆို့တားဆီးထားတဲ့သတင်းသမားတွေဟာရုရှားစစ်သားတွေမဟုတ်ဘဲဒေသတွင်းကကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့တပ်ဖွဲ့တွေဖြစ်တယ်လို့သူကအခိုင်အမာပြောပါတယ်။မစ္စတာပူတင်မှာမတူကွဲပြားတဲ့အတိတ်ဘယ်ဖွင့်ဆိုချက်တွေပြောတဲ့မတူခြားနာတဲ့ရှေ့နေတွေရှိနေပုံရတယ်လို့ပြောသလိုစီးရဲအရဝင်ပြီးဆွတ်ဖက်ဖို့ရုရှားမှာဥပဒေနီးလမ်းကြအခွင့်အရေးမရှိဘူးလို့သမ္မတဥပမာကပြောပါတယ်။ဒီတော့တင်မှာပဲရုရှားရဲ့လှုပ်ရဟာရန်လူတဲ့လှုပ်ရလို့ခေါ်ဆိုပြီးနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြစ်တင်ရှုတ်ချလိုက်တယ်လို့ယူကရိန်းကိုအမေရိကန်ကစီးပွားရေးအရအကူအညီပေးမယ်လို့လည်းကတိပြုလိုက်ပါတယ်။ဆိုဗီယက်ပြည်ထောင်စုနိုင်ငံဟောင်းကိုနောက်ထပ်ကျူးကျော်နိုင်ရေးအကြောင်းပြချက်တစ်ခုရဖို့ရုရှားကလှုပ်ဆောင်နေခဲ့တယ်ဆိုတာရှင်းပါတယ်လို့ KF မြို့တော်မှာရောက်နေတဲ့မစ္စတာကယ်ရီကအင်ကာနီမှာပြောခဲ့ပါတယ်
။လာမယ့်2015အတွက်အမေရိကန်နိုင်ငံရဲ့ကာကွယ်ရေးအသုံးစီနဲ့နိုင်ငံခြားအကူအညီငွေကိုလက်ရှိပမာဏလောက်ဆက်ပဲဆက်ထားဖို့အတွက်သမရဘရက်ဥပမာကအဆိုပြုလိုက်တယ်လို့တချိန်ထဲမှာပဲဦးစားပေးရမယ်နိုင်ငံတော်လုံခြုံရေးကိစ္စရဆိုင်ရာလိုအပ်ချက်တွေလှုပ်ဆောင်နိုင်အောင်လဲငွေခွဲဝေချထားပေးဖို့တောင်းဆိုလိုက်ပါတယ်။အောက်တိုဘာလမှာစတင်မဲ့ဘတ်ဂျက်ငွေချထားရေးမှာမနစ်ကလို့ပဲကာကွယ်ရေးအသုံးစိတ်ကိုမပြောင်းလဲပဲဒေါ်လာ496ဘီလီယံချပေးဖို့သမရကတောင်းပါတယ်။ဒါပေမဲ့ American စစ်တပ်ရဲ့တပ်သားအရေအတွက်4,900လက်ရှိရှိနေတာကို4,000ခွဲကနေ4,400လောက်ထိ short ချဖို့လွှတ်တော်ကိုတင်သွင်းမဲ့အစီအစဉ်လည်းပါပါတယ်။ဒါကဒုတိယကမ္ဘာစစ်မတိုင်ခင်ကစပြီးတပ်သားအရေအတွက်အ ਨੇ ဆုံးဖြစ်လာမှာပါ။သမရရဲ့အစီအစဉ်ဟာကာကွယ်ဝင်ကြီး Chuck Hagel ပြောသလိုတပ်သားအရေအတွက်များများနဲ့ကာလကြာရှည်စွာစစ်မြေပြင်မှာတိုက်နေရတာထက်လူသိမ့်မများပဲပေါ့ပေါ့ပန်းပန်းနဲ့ဘက်ဆုံကျွမ်းကျင်တဲ့စစ်တပ်တစ်ခုဖြစ်လာဖို့ရည်ရွယ်တာပါ။နိုင်ငံခြားရေးဝန်ကြီးဌာနအတွက်ဘတ်ဂျက်ကို42ဘီလီယံကျော်ချထားပေးဖို့နဲ့နိုင်ငံတကာအထောက်အကူပေးတဲ့အဖွဲ့အတွက်လက်ရှိတဲ့နည်းနည်း short ချပေးဖို့သမ္မတကတောင်းဆိုပါတယ်။အာဖဂန်၊အီရတ်နဲ့ပါကစ္စတန်တွေအတွက်အထောက်အကူပေးအစီအစဉ်တွေလုံးဝ short ချပေး5ဘီလီယံချထားပေးဖို့နဲ့နိုင်ငံတကာငင်းကြိုင်းတင်းလုပ်ငန်းတွေအတွက်3ဘီလီယံချထားဖို့ပါပါတယ်။ဒါ့အပြင်2012လစ်ဗျားနိုင်ငံဘန်ဂါဇီက American Council ဝင်ရုံးအတိုက်ခိုက်ခံရပြီး American တမတ်ကြီးနဲ့ဝန်ထမ်း3ဦးသေဆုံးခဲ့ရတာကိုတုံ့ပြန်တဲ့အနေနဲ့ American အရာရှိတွေနဲ့နိုင်ငံရခြားကနေရာဌာနတွေလုံခြုံရေးဆိုင်ရာမှာ 4.6 ဘီလီယံချထားပေးဖို့လည်းတောင်းဆိုပါတယ်
။အမေရိကန်ဓာတ်မတ်မှုဆိုမာလီအစိုးရထောက်လှမ်းရေးအဖွဲ့တွေအတွက်တရှုလုပ်ပေးနေတယ်လို့ဆွဆွဲပြီးလူ3ယောက်ကိုဆိုမာလီလက်နက်ကိုင်အဖွဲ့ Al-Shabaab ကတပ်ပစ်လိုက်ပါတယ်။အဲဒီလိုတုတ်တင်လိုက်တဲ့အကြောင်းကို Al-Qaeda အဖွဲ့နဲ့ချိတ်ဆက်ရှိတဲ့ Al-Shabaab အဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာကနေကြေညာခဲ့တာပါ။တပ်ပစ်လိုက်သူတွေကအသက်29နှစ်အရွယ်မူဟာမက်အဗ်ဒူဂဲလ်ဟာပြီးခဲ့တဲ့အောက်တိုဘာလကဆိုမာလီယာနိုင်ငံဂျူဘာအလယ်ပိုင်းဒေသမှာ Al-Shabaab တပ်မတော်တဦးတည်ဆုံခဲ့ရတဲ့ အမေရိကန်မောင်းသူမဲ့လေယာဉ်ကနေဒိုးကျင်တဲ့တိုက်ခိုက်မှုကိုလမ်းညွှန်ပေးခဲ့သူဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီဖြစ်ရဟာအန်ဒယ်လို့သိကြတဲ့အယ်ရှာဘတ်အဖွဲ့ရဲ့ဖောက်ခွဲရေးဆိုင်ရာထိတ်တန်းကျွမ်းကျင်သူတည်ဆုံးခဲ့တဲ့အော်တိုဘာလ28ရက်နေ့ကတိုက်ခိုက်မှုဖြစ်ပွဲရှိပါတယ်။အသက်48နှစ်အရွယ်အာမက်အဗ်ဒူလာဟီဖာရိုးကတော့ဆိုမာလီယာပန့်တလန်ဒေသအစိုးရအဖွဲ့အတွက်တရှုလုပ်ပေးခဲ့တယ်လို့အယ်ရှာဘတ်အဖွဲ့ကပြောပါတယ်။နာမည်မပြောတဲ့တတိယလူကတော့ဆိုမာလီယာဆွေရတဲ့တချို့လုပ်ပြီးတယ်ဆိုပြီးဆွဆွဲခဲ့တာပါအဲ့လူ၃ယောက်ကိုဘာရာဝီမြို့မှာတနက်ကင်အဖွဲ့နဲ့ပြစ်တက်ခဲ့တယ်လို့ဆာဘတ်ဖွဲ့ရထုတ်ပြန်ချက်မှာပြောထားပါဗျအ
င်ဂါနီကအင်ဒိုနီးရှားနိုင်ငံဆူလဝါစီကျွန်းမှာအကြမ်းဖက်သမားလို့ယူဆရသူတွေနဲ့ရင်ဆိုင်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနှစ်ဦးကိုဖမ်းဆီးနိုင်ခဲ့တယ်လို့ရဲရရှိနှုတ်ကတော့ဒဏ်ရာတွေရခဲ့တယ်လို့ဆိုပါတယ်ဒီထက်ကတယောက်ဟာအကြမ်းဖက်ဖွဲ့လို့အင်ဒိုနီးရှားအစိုးရသတ်မှတ်ထားတဲ့ဒန်ဂိုရီအစ္စလမ်အဖွဲ့ကလို့သတ်မှတ်ကြောင်းလဲဆူလဝါစီ11ပို့ဆိုမြို့အာနာပိုင်တွင်ကပြောပါတယ်သူတို့ကိုဖမ်းမိချိန်မှာလက်လုပ်ဘုံနဲ့တနက်ကြီးစံတွေလက်နက်တွေသိမ်းဆီးရမိတယ်လို့ပိုဆိုရဲချုပ်ကဆိုပါတယ်ဒါပြင်တင်းနင်းလာနဲ့ရဲနဲ့တနက်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့တန်ရရှိသူတွေကိုလည်းရဲတွေကအခုထိလိုက်ရှာတော့မယ်လို့ပြောပါတယ
် View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 5.39 kHz 0925ရောကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရဲ့ဘူဒူနိမနဲ့တရင်မြောက်ကိုဆက်လက်နားဆင်နေကြတာပါ။ဘင်္ဂလားပင်လယ်ော်ဒေသတွင်ကန္နာဆိုနီးပညာနဲ့စီးပွားရေးပူပေါင်းဆောင်ရွက်မှု BIMSTEC အဖွဲ့ရဲ့လုပ်ငန်းတွေကိုအချိန်ပြည့်ကြီးကြပ်ဖို့အတွက်အတွင်းမှုချုပ်ရုံတရုံကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာခြေစိုက်ပြီးဖွင့်လှစ်ဖို့မြန်မာနိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပခဲ့တဲ့ထိပ်သီးစည်းဝေးအတွင်းသဘောတူခဲ့ကြပါတယ်။ဒါကမျိုးတော်မှာခြေဆိုင်မဲ့တွင်မှုချုပ်ဟာအဖွဲ့ဝင်ခုနှစ်နိုင်ငံပါ BIMSTEC အဖွဲ့ရဲ့လုပ်ငန်းတွေကိုပို့ပြီးတိတိယောက်ယောက်နဲ့ညှိနှိုင်းဆောင်ရွက်နိုင်လိမ့်မယ်လို့နေပြည်တော်မှာအင်္ဂါနေ့ကကျင်းပတဲ့စီဝေးပြည်သတင်းစာရှင်းလင်းပွဲတွင်သမ္မတဦးသိန်းစိန်ကပြောခဲ့ပါတယ်။ဒါအပြင် BIMSTEC လို့အဖွဲ့အစည်းတွေဟာခေတ်သစ်ကမ္ဘာကြီးမှာပြဿနာကိုကင်တွယ်ဖြေရှင်းဖို့အထူးအရေးပါတယ်လို့လည်းသမ္မတဦးသိန်းစိန်ကပြောပါတယ
်။ဒီဘာဝပို့ဆောင်ရရွေးချယ်မှုတော့ပဲအချိန်ရလိုအပ်ချက်ရအောင်စီပါခဲ့ရအောင
်အတွင်မှုရရထူထားဖို့အပြင်မိုးလေဝသခန့်မှန်းခြင်းနဲ့ရာသီဥတုပုံစံဆိုင်ရာသိပ္ပံသုတေသနမှာပူပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်မိုးလေဝသနဲ့ရာသီဥတုဆိုင်ရာဌာနတစ်ခုအိန္ဒိယနိုင်ငံမှာအခြေစိုက်ဖွင့်လှစ်ဖို့ကိုလည်းခေါင်းဆောင်တွေသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ထိပ်သီးစည်းဝေးအတွင်းမြန်မာခေါင်းဆောင်တွေဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကခေါင်းဆောင်တွေနဲ့နိုင်ငံဆွေးနွေးပွဲတွေလုပ်ခဲ့ပါတယ်ဆွေးနွေးတဲ့အသေးစိတ်တွေကိုတော့မသိရပါဘူးBIMSTEC အဖွဲ့မှာအဖွဲ့ဝင်နိုင်ငံတွေအဖြစ်အိန္ဒိယ၊သရီလင်္ကာ၊နီပေါ်၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်းနဲ့မြန်မာနိုင်ငံတို့ပါဝင်ပါတယ်။ BIMSTEC ဥက္ကဋ္ဌယာရုကိုနီပေါ်နိုင်ငံကဆက်ပြီးတာဝန်ယူဖို့လွှဲပြောင်းပြရခဲ့တဲ့မြန်မာနိုင်ငံဟာလက်ရှိမှာရှစ်တောင်အရှနိုင်ငံများအဖွဲ့အာဆီယံဥက္ကဋ္ဌတာဝန်ကိုလည်းယူထားပါတယ
်။မြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမားအများစုအလုပ်လုပ်ကိုင်းနေကြတဲ့ထိုင်းနိုင်ငံရဲ့ငါးဖမ်းလုပ်ငန်းတွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့အတွက်နိုင်ငံတကာကနေအရေးယူဖို့ပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားမှုအဖွဲ့တစ်ခုကတိုက်တွန်းလိုက်ပါတယ်။ထိုင်းနိုင်ငံရဲ့ငါးဖမ်းလုပ်ငန်းမှာလူမှောင်ခုံမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူရိုးလှုပ်ဆန်သဘောမျိုးကျူးလွန်နေပြီးဥပဒေအရအကာအကွယ်ပေးမှုတွေမှာလည်းအားနည်းနေတဲ့အကြောင်းဗြိတိန်နိုင်ငံအခြေစိုက် Environmental Justice Foundation အဖွဲ့ရဲ့အင်ဂါနီကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ထိုင်းအလုပ်သမားဝန်ကြီးဌာနကတော့ငါးဖမ်းလုပ်ငန်းမှာလူခွင့်ရေးအခြေအနေတွေတိုးတက်အောင်အတွက်အပြင်းထန်စ조사နေတဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံရဲ့ငါးဖမ်းလုပ်ငန်းမှာလူမှောင်ခိုးကူးခံခဲ့ရတဲ့မြန်မာနိုင်ငံသား6ယောက်ကိုတနင်္လာနေ့ကပဲထိုင်းအာဏာပိုင်တွေနဲ့အလုပ်သမားကြီးလှုပ်ရှားသူတွေကပူးပေါင်းပြီးကယ်တင်ခဲ့ရအကြောင်းထိုင်းနိုင်ငံသတင်းတွေမှာဖော်ပြပါတယ်။အသက်25နှစ်နဲ့ထက်အမျိုးသား6ဦးကိုထိုင်းနိုင်ငံတောင်ပိုင်းကန်တန်ခရိုင်ကစိတ်ကမ်းမှာရပ်ထားတဲ့ဆက်လီဘော်ကနေတနင်္လာနေ့ညပိုင်းကပဲကယ်တင်ခဲ့ကြတာပါ Environmental Justice Foundation ရဲ့အစီရင်ခံစာထဲမှာတော့ရွှေပြောင်းအလုပ်သမားတွေဟာအများဆုံး7လလောက်ထိလောက်ခလာစားမရပဲအလုပ်ခိုင်းစေတာခံရလေရှိတယ်လို့ဆိုပါတယ်ဒီလိုလူခွင့်ရချုပ်ပေါက်မှုတွေအကြီးအကျယ်ကျူးလွန်နေတဲ့ထိုင်းနိုင်ငံရဲ့ငါးဖမ်းလုပ်ငန်းကိုအရေးယူတဲ့အနေနဲ့ American ပြည်ထောင်စုကစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုအစီအစဉ်တွေကိုချမှတ်တင်တယ်လို့လည်းအစီရင်ခံစာထုတ်ပြန်သူတွေကတိုက်တွန်းခဲ့ကြပါတယ်
ဗီယက်နမ်နိုင်ငံမှာအစိုးရကအွန်လိုင်းပေါ်ကနေဝေဖန်ရေးသားတဲ့ထင်ရှားတဲ့လူရှားသူတူကိုတရားရုံးကထောင်ဒဏ်2နှစ်ချမှတ်လိုက်ပါတယ်။ Trong Dai Nat ရဲ့ရှောက်လွှဲချက်တွေကိုကြားဖြတ်ဟန်တားခံခဲ့ရပြီးသူ့ရဲ့အမြင်အပြည့်စုံကိုတင်ပြခွင့်မပြုခဲ့ဘူးလို့ရှေ့နေဖြစ်သူ Tran Phu Hai က VOE ဗီယက်နမ်ဘာသာဌာနကိုပြောပါတယ်။ သူဟာအမှန်တရားကိုပြောခဲ့တာဖြစ်ပြီးအကျဉ်းချခံရတာကြောင့်မတုံ့လောက်ဘူးလို့တရားသူကြီးတွေကိုနတ်ကပြောခဲ့တဲ့အကြောင်းရှင့်နေဟိုက်ကပြောပါတယ်။ဆုံးဖြတ်ချက်ကိုနတ်ကအယူခံဝင်မယ်လို့လည်းသူကပြောပါတယ်။အကျဉ်းပြတ်ချဆမှုစီးပွားရေးနှိမ့်ချမှုနဲ့နိုင်ငံရေးကမောက်ကမဖြစ်မှုတွေကနေတိုင်းပြည်ကိုကယ်တင်ဖို့ဝန်ကြီးချုပ်ဝင်းဒန်ဒိုင်းနဲ့တခြားတာဝန်ရှိသူတွေယာရုကနှုတ်ထွက်ဖို့နတ်က2013ခုနှစ်မှာတောင်းဆိုခဲ့ပါတယ်။နတ်ရေးတဲ့ဆောင်းပါးတွေဟာမှန်ကန်မှုမရှိဘဲနိုင်ငံနဲ့ခေါင်းဆောင်တွေကိုမကောင်းမြင်ပုံဖော်ခဲ့တယ်လို့အင်္ဂါနေ့ကနေဝက်ကြာကြားနာပွဲမှာတရားရုံးကဆုံးဖြတ်ခဲ့ပါတယ်။နိုင်ငံ10နိုင်ငံကအမျိုးသမီး10ဦးကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအမျိုးသမီးရဲစွမ်းတတ်တည်ရှင်စုချင်းမြင်လိုက်ပါတယ်။ငြိမ်းချမ်းရေးတရားမျှတမှုလူခွင့်ရေးကြားမှဒန်းလူညီများရေးနဲ့အမျိုးသမီးစွမ်းရည်မြင့်တင်ရေးတွေမှာသူမတူတဲ့ရဲစွမ်းတတ်တည်နဲ့ခေါင်းဆောင်မှုကိုပြသခဲ့ကြတဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုအတိအမှန်ပြုတဲ့အနေနဲ့ဒီစုကိုနှစ်ဆင့်ချီးမြှင့်တာပါ။အမေရိကန်သမ္မတကတော်မီရှယ်အိုဘားမားနဲ့ဒုတိယနိုင်ငံသားရဲ့ဝန်ကြီး Heather Higginbotham တို့ကနိုင်ငံသားရဲ့ဝန်ကြီးဌာနမှာကျင်းပတဲ့အခမ်းအနားတွင်စုချီးမြှင့်ခဲ့ကြပါတယ်။ဒီနေ့တွေ့ဆွေးရသူတွေထဲမှာအိန္ဒိယနိုင်ငံကအစစ်နဲ့တိုက်ခိုက်မှုတွေကိုစတင်လှုပ်ရှားသူလက်စမီမိခင်ကျမ်းမာရေးကဏ္ဍမှာအာဖဂန်နစ္စတန်ကခေါင်းဆောင်တူဖြစ်သူဒေါက်တာနက်စရင်အော်ရာယာကီလ်ဒိုနဲ့အတူနောက်နိုင်ငံရှိခုကအမျိုးသမီးရှိဦးပါဝင်ပါတယ်2012ခုနှစ်မှာမြန်မာနိုင်ငံကမက်ဆင်မာအောင်ဟာလာဒူစုကိုချီးမြှင့်ခံခဲ့ရပူပါတယ်ခင်ဗျာ
Natasha Legunin Mala 5 ye Bodu ni mne pai thait tan yaung Myanmar ne naingan daga tadin twe ko ko jor jor thain ne Dokin myo tet do jinya pe kha ja da ba di kini mne na sin ya me tadin saung ma rue de ma do a yin song Ukraine naingan ye chi ni ne sa ba ya si shin Ukraine naingan Crimea data ko Russia sit da ri sei lwet tha de a paw kula tamaga san ya American tan amat ji Samantha Power ga tanin la ni ma a pyin than shong cha pit tin lai ba de ရုရှားရဲ့လုံရအပေါ်အပြင်းထန်ဝေဖန်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီလက်ခီယက်မြို့မှာရောက်နေပါတယ်။ဒီတော်တွင်ခရိုင်းမီးယားဒေသမှာတော့အခြေအနေတည်ငြိမ်နေတယ်လို့ VOA သတင်းတောက် Elizabeth Error ကသတင်းပေးပို့ထားပါတယ်။ဒီကြောင့်အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ခရိုင်းမီးယားကဖြစ်ပျက်တွေနဲ့ပတ်သက်ပြီးအပြန်အလှန်ပြောဆိုနေကြတာတွေကတကယ်တမ်းရှိနေတဲ့အခြေအနေနဲ့တော့သိကြည်မတူလှပါဘူး။ယူကရိန်းမှာအသစ်တက်လာတဲ့အနောက်လိုလာတဲ့အစိုးရတွေကအကွက်ချကြံစီလှုပ်ဆောင်တယ်လို့ရုရှားကဆိုတဲ့ယူကရိန်းအမျိုးသားရေးဝါဒီတွေရဲ့ဘာသာရေးနဲ့နိုင်ငံရေးဆိုင်ရာနှိပ်ကွပ်မှုတွေကနေတိုင်းရင်းသားရုရှားလူမျိုးတွေကိုအကာအကွယ်ပေးဖို့စစ်တပ်တွေလွှတ်ထားရတာလို့ရုရှားကဆိုပါတယ်။ဒါပေမဲ့ဆင်ဖာရိုပိုလ်မြို့လမ်းတွေပေါ်မှာတော့ရုရှားလူလာတဲ့သဘောထားကိုအခိုင်အမာတွေ့နေရတာပါ။ခရိုင်းမီးယားဒေသဆိုင်ရာလွှတ်တော်ကရုရှားဘက်ကနေတိတိတတ်တာကိုယက်တီထားပါတယ်။တခုတည်းသောချင်းချောက်မှုလို့ထင်ရပွဲရှိတာကသူတို့စစ်စခန်းတွေကိုအပြင်ကနေအဝိုင်းခံထားရတဲ့ယူကရိန်းစစ်သားတချို့ပါပဲ။လွှတ်တော်ပြင်ပနဲ့လေဆိပ်တွေမှာပြီးခဲ့တဲ့သတင်းဘက်ကမြင်ခဲ့ကြရတဲ့စစ်သားတွေတောင်မှစုတ်သွားကြပါပြီ။ခရိုင်းမီးယားကျွန်းဆွယ်အပြင်ဘက်မှာအခြေအတင်ပြောနေကြပြီမလဲ။အဲ့ဒီမှာကတော့အတိုင်းအတာတစ်ခုအထိတည်ငြိမ်လာတဲ့သဘောပါ။တခါယူကရိန်းနဲ့ရုရှားစစ်သားတွေအကြားပဋိပက္ခဖြစ်လာနိုင်ကြကိုKF မြို့တော်မှာရှိတဲ့နိုင်ငံရေးသမားတွေကသတိပေးနေကြပေမဲ့ရုရှားကတော့ပယ်ချထားပါတယ်။အနေအဆုံခရိုင်းမီးယားဒေသမှာနှစ်ဖက်စလုံးကတိုက်ခိုက်ခြင်းစိတ်ရှိရလားဆိုတာမေးခွန်းထုတ်เสียပါ။ယူကရိန်းပိုင်နဲ့တစ်စီတစ်ပိုင်းဖြစ်တဲ့အဲ့ဒီဒေသဟာရုရှားနဲ့ကာလာတာရှီဆက်ဆက်မှုရှိခဲ့တာဖြစ်ပြီးနှစ်နိုင်ငံစလုံးနဲ့အပြန်အလှန်ဖြစ်နေတာပါ။ခေါင်းဆောင်တွေအကြားစကားဆစ်ထိုးနေကြပေမဲ့လည်းစစ်သားတွေကိုယ်တိုင်ကတော့တိတိတတ်တာကိုထိန်ထိန်ထိန်ထိန်လုံနေကြတဲ့ပုံရှိပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြခဲ့တာကတော့ရုရှားယူကရိန်းနဲ့ဒီအနေရင်းမြေနေထားနီးကပ်နေတဲ့ဒီယူကရိန်းနိုင်ငံပိုင်နဲ့နယ်နိမိတ်တခုဖြစ်တဲ့ခရိုင်းမီးယားဒေသအတွင်းကလက်တလောအခြေအနေတွေပါဒါနဲ့တဆက်တည်းဒီခရိုင်းမီးယားဒေသရဲ့နောက်ကျောင်းရာဇဝင်ကိုလည်းအကျဉ်းချုပ်တင်ပြပေးပါအောင်မရှင်ခရိုင်းမီးယားဒေသဟာပင်လယ်နက်ဒေသရဲ့မဟာဗျူဟာအချက်ချာနေရာမှာတည်ရှိနေပြီးတော့တမိုင်းကျောင်းအရလည်းရှုပ်ထွေးလာတဲ့ဒေသတခုဖြစ်ပါတယ်ခရိုင်းမီးယားဒေသရဲ့နောက်ကျောင်းအချင်းချုပ်ကို VOA သတင်းတောက် Catherine Jimson ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ဥကြော်ဇန်သားကပြောပြပေးပါအောင်ရှင်
။ခရိုင်းမီးယားဒေသဟာပင်လယ်နဲ့ကမ်းခြေမြောက်ပိုင်းကကျွန်းဆွယ်ဖြစ်ပြီးယူကရိန်းနိုင်ငံတွေကရုရှားဘာသာစကားပြောကိုယ်ပိုင်အုပ်ချုပ်ခွင့်ရနယ်မြေတစ်ခုဖြစ်ပါတယ်။ရုရှားအနွယ်ဝင်58ရာခိုင်နှုန်းယူကရိန်း24ရာခိုင်နှုန်းနဲ့ခရိုင်းမီးယားဒေသအနွယ်ဝင်12ရာခိုင်နှုန်းတို့နေထိုင်ကြတဲ့ဒေသဖြစ်ပါတယ်။ဒေသတွေဟာဒီဒေသကိုစွန့်ခွာထွက်ပြေးနေခဲ့ရာကဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးတဲ့နောက်ပြန်လည်ဝင်ရောက်လာကြတာဖြစ်ပါတယ်။ခေဥပိုင်းမှာတော့ခရိုင်းမီးယားကျွန်းဆွယ်ဟာအင်အားကြီးလက်နက်နိုင်ငံတော်တွေ၊ဘုရင်နိုင်ငံတော်တွေအတော်များများရဲ့လက်အောက်ကိုကျရောက်ခဲ့ပါတယ်။73ရာစုမှာဆိုရင်တက်ဘာသာစကားပြော မွတ်စလင်တာတာစတွေကခရိုင်းမြောက်ကိုသိမ်းပိုက်ခဲ့ကြပါတယ်။ထူစင်ကတာတာစတဟာမွန်ဂိုလက်နက်နိုင်ငံတော်ရဲ့အစိတ်အပိုင်းပါ။1983မှာတော့ရုရှားနိုင်ငံရဲ့အီဂရစ်ဘုရင်မကက်သရင်းဒ်ဂရိတ်ကခရိုင်းမြောက်ကိုသိမ်းပိုက်ပါတယ်။1853ကနေ1856ခုနှစ်အထိရုရှားတို့ဟာ Great Britain ပြင်သစ်တို့နဲ့ခရိုင်းမြောက်စစ်ပွဲကိုဆင်နွှဲတိုက်ခိုက်ခဲ့ပါတယ်။ဒီစစ်ပွဲမှာမဟာမိတ်တို့ကဇာဗင်ရဲ့ပင်လယ်နဲ့ရေဒတ်ဌာနချုပ်တီရှိယာစီဘက်စတိုပိုမြို့ကိုကာလာရှိကြာပိတ်ဆို့ဝန်းရံပြီးသိမ်းပိုက်ခဲ့ကြပါတယ်။စစ်တမ်းကြောင့်ခရိုင်းမြောက်ကျွန်းဆွယ်ဟာလည်းကျေမွပျက်စီးခဲ့ရပါတယ်။1918ရုရှားအောက်တိုဘာတော်လှန်ရေးနဲ့ဒုတိယကမ္ဘာစစ်အတွင်းမှာလည်းခရိုင်းမြောက်ဟာပြင်းထန်တဲ့တိုက်ပွဲကြီးတွေဖြစ်ပွားရာစစ်မြေပြင်ဖြစ်ခဲ့ရပါတယ်။အဲဒီကာလအတွင်းမှာတော့ခရိုင်းမြောက်ဟာရုရှားဆိုဗီယက်ဆိုရှယ်လစ်ပြည်ထောင်စုနိုင်ငံရဲ့အစိတ်အပိုင်းတစ်ခုဖြစ်နေခဲ့တာပါ။1945မှာဆိုဗီယက်အာဏာရှင်ဂျိုးဇက်စတာလင်ကခရိုင်းမြားဒေသကတာတာစတူမျိုးတွေအားလုံးကိုအရှလယ်ပိုင်းနဲ့ကျန်ဆိုဗီယက်ဒေသတွေစီမောင်းထုတ်ခဲ့ပါတယ်။သူတို့ဟာနာဇီတွေနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုတဲ့ဆိုဆွဲချက်နဲ့ဒီလိုလုပ်ခဲ့တာပါ။ဆိုဗီယက်ပြည်ထောင်စုမှာနီကီတာခရူရှက်ခေါင်းဆောင်ဖြစ်လာပြီး1954မှာတော့ခရိုင်းမြားကိုရုရှားဆိုဗီယက်ဆိုရှယ်လစ်ပြည်ထောင်စုနိုင်ငံကခွဲထုတ်ပြီးခရိုင်းမြားဆိုရှယ်လစ်ဆိုဗီယက်သမ္မတနိုင်ငံတွေကိုထက်ခဲ့ပါတယ်။အဲ့ဒါလိုရှုပ်ထွေးတဲ့သမိုင်းကြောင်းတွေကိုဖျက်ဆီးပြီးတော့မှ1991ဆိုဗီယက်ပြည်ထောင်စုပြိုကွဲတဲ့အခါကျတော့ခရိုင်းမြားဟာလွတ်လပ်သောယူကရိန်းနိုင်ငံရဲ့အစိတ်အပိုင်းတစ်ခုဖြစ်လာပါတယ်။အဲ့ဒီအချိန်မှာဆိုဗီယက်ပြည်ထောင်စုရဲ့ခရိုင်းမြားအခြေစိုက်ပင်လယ်နဲ့ရေတပ်ကိုခွဲဝေယူဖို့အတွက်လဲရုရှားအစိုးရနဲ့ယူကရိန်းအစိုးရကသဘောတူညီခဲ့ကြတာဖြစ်ပါတယ်။အဲ့ဒါပေမဲ့မကြာခင်ကပြုလုပ်ခဲ့တဲ့ရုရှားအစိုးရပိုင်းလူတို့သဘောထားစစ်တမ်းတရက်မှာတော့ပါဝင်ဖြည့်ဆို့သူအလုံးရဲ့56ရာခိုင်နှုန်းကခရိုင်းမီးယားကိုရုရှားနိုင်ငံရဲ့အစိတ်အပိုင်းတစ်ခုအဖြစ်ရှုမြင်ကြရပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့အခြေအနေမတည်ငြိမ်မှုတွေနဲ့ဆက်နွယ်နေတဲ့နိုင်ငံရေးသမိုင်းကြောင်းကိုတော့ဦးကျော်စံသာပြောပြသွားခဲ့တာပါနိုင်ငံတကာသတင်းတွေကိုရန်နာပြီးမြန်မာနိုင်ငံမှာကျင်းပနေတဲ့ BIMSTEC အဖွဲ့အစည်း BIMSTEC အဖွဲ့ရဲ့အစည်းအဝေးဘက်ကိုလည်းအလှည့်ပေးကြပါတယ် BIMSTEC အဖွဲ့ဝင်နေတဲ့မှာဒေတာရင်းအင်အားကြီးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံပါဝင်မှုဟာမြန်မာနိုင်ငံအတွက်ရောတခြားအရှေ့အာရှနိုင်ငံတွေအတွက်ပါစိုးရိမ်စရာဖြစ်သူမမြင်ဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံဟာဆိုရင်အရှေ့အာရှနဲ့တောင်အာရှပြည်သူတွေကြားစီးပွားရေးလူမှုရေးအရာပေါင်းကူဆောင်ရွက်ပေးနိုင်တဲ့အခမ်းအနားမှာရှိတယ်လို့လည်းပြောပါတယ်ဒီနေ့ BIMSTEC ထိပ်သီးအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကအခုလိုပြောခဲ့တာပါ BIMSTEC ကျင်းပရာနေပြည်တော်ကိုတွားရောက်သတင်းယူခဲ့တဲ့ကိုသားညူဦးကဒီအကြောင်းပြောပြပေးပါမယ်ရှင
် BIMSTEC အဖွဲ့ကဒေသအဖွဲ့စည်းပုံစံကြကြနဲ့ပြန်လည်ထူထောင်ရပ်တည်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ BIMSTEC အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြပြီဖြစ်ပါတယ်ဒါပေမဲ့လည်း BIMSTEC အဖွဲ့အတွင်းမှာဒေသအတွင်းကအင်အားကြီးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံပါဝင်တယ်လို့ပဲBIMSTEC ရဲ့အခြေခံသဘောဟာလည်း1990အလွန်ခေတ်ကအိန္ဒိယနိုင်ငံရဲ့အရှိမျောနိုင်ငံခြားရေးမူဝါဒကိုတည်ပြီးတော့ဖြစ်လာတာပါ။ဒါကြောင့်မလို့ BIMSTEC ဟာအိန္ဒိယနိုင်ငံရဲ့လွှမ်းမိုးမှုကြီးလာနိုင်သလား။နောက်တစ်ဖက်မှာဒေသတွင်းမှာရှိတဲ့အင်အားကြီးတရုတ်နိုင်ငံလိုမျိုးအာဆီယံအသင်းဖွဲ့လူတွေဘက်ကစိုးရိမ်စိတ်များရှိမလားဆိုပြီးတော့မေးခွန်းဖြစ်လာပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်ကတော့ဒီအာဆီယံဘက်မှရောမြန်မာနိုင်ငံအနေနဲ့ရောဒါဟာစိုးရိမ်စရာမရှိပါဘူးလို့ဒီမေးမြန်းချက်ကိုဖြေပါရတယ်။
India is one of the dialogue partners. And then ASEAN, there are a lot of dialogue partners as well as in the context of East
အာဆီယံကိုကြည့်မယ်ဆိုရင်အိန္ဒိယဆိုတာဆွေးနွေးဖက်နိုင်ငံတစ်နိုင်ငံဖြစ်ပါတယ်အရှေ့အာရှထိပ်သီးအစည်းအဝေးခေါင်းဆောင်အောက်မှာအာဆီယံအတွက်အိန္ဒိယလိုပဲအခြားဆွေးနွေးဖက်နိုင်ငံအတော်များများရှိပါတယ်အိန္ဒိယနိုင်ငံဟာမြန်မာအိန္ဒိချင်းနိုင်ငံဖြစ်တယ်လို့မြန်မာနဲ့ဆက်ဆံရေးမှာနှစ်ကာလအတော်တန်ကြာကလေးကရှိခဲ့တာမို့လို့အိန္ဒိယအနေနဲ့ BIMSTEC ဖွဲ့ဝင်ဖြစ်တဲ့အပေါ်မှာဘာမှစိုးရိမ်စရာမရှိပါဘူးနောက်ပြီးတော့အိန္ဒိယနိုင်ငံရဲ့အရှိမျောမူဝါဒကြောင့်လည်းအိန္ဒိယအနေနဲ့အာဆီယံအပါအဝင်အရှေ့အာရှနိုင်ငံအားလုံးနဲ့ဆက်ဆံရေးကောင်းတည်ဆောက်လိုပါတယ်
မြန်မာနိုင်ငံဆိုလို့ရှိရင်အာဆီယံဖွဲ့ဝင်နိုင်ငံဖြစ်တယ်လို့ပဲလက်ရှိအဖြစ်တော့အာဆီယံကိုဥဆောင်ရတဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားရတာပါ။ဒါ့အပြင်မြန်မာနိုင်ငံဟာပထဝီတည်ရှိပုံရရောကုန်သွယ်စည်းဝေးရပါ။ BIMSTEC နဲ့အာဆီယံကိုပေါင်းကူးပေးနိုင်မယ့်အခမ်းအနားမှာရှိတယ်လို့ဦးဝနမောင်လင်ကပြောပါရယ်
။ As Myanmar has been geographically located in a very strategic position between the
website
မြန်မာနိုင်ငံရဲ့ပထဝီဒေသမှာတောင်အားရှဒေသနဲ့အရှေ့တောင်အားရှကိုတရားခင်းထားတယ်လို့မဟာဗျူဟာကြားတဲ့အနေအထားဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လဲဘင်းစတန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားမှာပေါင်းကူးပေးသွားဖို့တတ်တတ်ကြွကြွနဲ့လိုလိုလားလားရှိပါတယ်မြန်မာနိုင်ငံဟာပထဝီနေထားရဒေသနှစ်ခုကိုချိတ်ဆက်ပေးရုံနဲ့မဟုတ်ဘဲနဲ့ပြည်သူချင်းချင်းအကြားမှာစီးပွားရေးလူမှုရေးယဉ်ကျေးမှုအရဆက်ဆက်မှုတွေတိုးတက်လာဖို့ကိုလည်းအထောက်အကူဖြစ်စေမှာပါ
အခုချိန်မှာဒီဘင်းစတက်အနေနဲ့အတွင်းမှုချုပ်ရုံးကိုဖွင့်လှစ်တော့မှာဖြစ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေနဲ့ပြည်သူတွေကြားဆက်ဆံရေးတွေတိုးတက်ကောင်းမွန်လာမယ်ဆိုရင်မြန်မာအပါအဝင်ဘင်းစတက်အဖွဲ့ဝင်နိုင်ငံတွေအတွက်အကျိုးရလဒ်ကောင်းတွေဖြစ်လာလိမ့်မယ်လို့ဦးနာမောင်လင်ကပြောပါတယ်။ဘင်းစတက်နိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်ကြမဲ့ကဏ္ဍ14ခုတည်းစိုက်ပျိုးရေးနဲ့စွမ်းအင်မှာမြန်မာနိုင်ငံကဥဆောင်နိုင်ငံဖြစ်နေပါဝင်ခွင့်ရတဲ့အပေါ်မှာမြန်မာစိုက်ပျိုးရေးအတွက်အလားအလာကောင်းတွေဖြစ်လာလိမ့်မယ်လို့လည်းဦးနာမောင်လင်ကမျှော်လင့်တာတွေ့ရပါတယ်ခင်ဗျာ။
ကိုသားညံဦးသတင်းပေးပို့ခဲ့တာပါရှင်။မကြခင်မှာတော့တောင်ကြီးမြို့မှာကျင်းပနေတဲ့တိုင်းရင်းမီဒီယာအကြောင်းကိုလည်းနားဆင်ကြရပါမယ်။အခုတော့ဒီမိုးထီမိုးမီရွှေရင်းအလုတ်သားတွေအားလုံးအဖမ်းခံခဲ့ရတဲ့အခြေအနေကိုပြောပြပေးပါမယ်။မန္တလေးတိုင်းဒေသကြီးရမဲသိန်းမြို့နယ်အပိုင်းမှာရှိတဲ့မိုးထီမိုးမီတောင်အောက်ဖက်ရွှေမြင့်တင်ဖျားအတွင်းမှာမိခိုးနေကြတဲ့ဒုက္ခသည်ရွှေတွင်းလုတ်သမားတွေကိုအာဏာပိုင်တွေကဖမ်းဆီးနေခဲ့တာမှာမနေ့ကမလ၄ရက်နေ့ညနေပိုင်းမှာတော့လက်ကျန်လုတ်သမားအားလုံးကိုဖမ်းသွားခဲ့ပါတယ်။အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီကမိုးထီမိုးမီတောင်မှာရွှေတူးဖော်ခွင့်ရထားပြီးဖြစ်တဲ့အတွက်အလုတ်လက်မဲ့ဖြစ်ကုန်ကြတဲ့ဒီအသေးစားရွှေတူးတူဖော်ရေးလုပ်ငန်းကအလုပ်သမားတွေဟာဆက်ပြီးတော့ရွှေတူဖော်ခွင့်ရရေးစန္ဒပြတောင်းဆိုနေကြတာလည်းဖြစ်ပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်အမတ်ရေးမှာကပြောပြပေးမှာပါရှင်
။မိုးထီမိုးမီတောင်ကနေဆင်းလာတဲ့ရွှေလုတ်သားတရားခတ်ဟာရွှေမြင့်တင်ဘုရားစောင်းနှမ်းမှာနေထိုင်စပိတ်စခန်းဖွင့်ပြီးစန္ဒပြခဲ့ကြပါတယ်။မိုးထီမိုးမီတောင်မှာရွှေတူဖော်ခွင့်ရထားတဲ့အမျိုးသားကြီးပွားတုတ်တရေးကုမ္ပဏီနဲ့သူတို့ရွှေလုတ်သားတွေကြားညှိနှိုင်းပေးဖို့အတွက်ဆန္ဒပြရင်တချို့လည်းဖမ်းဆီးခံခဲ့ရပြီးတချို့လည်းတရားစွဲဆိုခံရတာပါမလ၄ရက်နေ့မှာတော့ကလေးလူကြီးတက်ကြီးရွယ်ကိုများပါတဲ့လက်ကျန်ရွှေလုတ်သားတွေကိုရွှေမြင့်တင်ဘုရားစီရက်ကနေအာဏာပိုင်တွေကလာရောက်ဖမ်းဆီးသွားခဲ့ကြောင်းရွှေမြင့်တင်ဘုရားမှာရှိတဲ့တန်ခါတစ်ပါးကမိတ်ပါတယ
်မလကျုံနဲ့လာဖမ်းသွားရဲ့သူတို့၆ဓာတ်ကြီးမတင်းကရမဲတဲ့ထောင်သားချုပ်ကိုတခါလဲခေါ်ချသွားတယ်။ရဲရင်က150နဲ့အဖွဲ့စည်းကတော့လူအင်အား200လောက်နဲ့တော့ဖမ်းတော့တာ။အချောချူချူအဖမ်းခံတဲ့အတွက်ကြောင့်မလို့ဘာမှတော့ပြဿနာတော့မဖြစ်သွားဘူး။အချုပ်ကားပေါ်ခေါင်းဆောင်တို့ကလှုပ်ရှားမှုရှိရကောင်တွေကိုလက်ထိတ်ဆက်ပြီးတော့အချုပ်ကားပေါ်တင်သွားတယ်။ဒုသမီးတွေရောကတိတွေရောဆိုတော့အကုန်လုံးယောက်ျားသားရောအဲဒီပြင်ရိုးရိုးကားနဲ့တင်သွားတယ်။သူကအဲဒီကမျိုးနမှုကလည်းဦးစင်းဆိုရယ်ဦးစင်းပြီးတော့ဖမ်းတော့မှာကောဝိုင်းတော့မှာအာဦးစင်းကြောင်းတော့ဒါဆိုဦးစင်းလက်မခံနဲ့လက်ခံဦးစင်းမှာဖမ်းပါဆိုပြီးတော့ဦးစင်းကိုတတိနှံပေးရတယ်အမျိုးသားကြီးပွားတုတ်တဲ့ကြီးကုမ္ပဏီကသူတို့နိုင်တဲ့စီးနင်းလုပ်ပြီးတော့လာတဲ့ပါကြိုင်လုပ်လို့သူတို့ဖွဲ့ရမခံနိုင်လို့ဖွဲ့သူတို့စံတာပြနေတာဒေတာကျော်သွားပြီဒါအဖြေမှတက်တက်ပွက်ပွက်မရတော့သူကမုတ်တုတ်ထိုင်ပြီးတော့စံတာပြတာ
မိုးထီမိုးမီရွှေလုတ်သားတွေဟာမိုးထီမိုးမီတောင်မှာပြန်လဲလုတ်ကင်စားတော့ခွင့်ရဖို့အတွက်သူတို့ရဲ့နင့်နာမှုတွေအတွက်စံတာပြခွင့်တောင်းဆိုခဲ့ပေမဲ့ခွင့်ပြုမိန့်များပယ်ချခံရတာပါ။ပြီးခဲ့တဲ့2012ခုနှစ်ကတည်းကအင်အားထောင်ကြီးရှိတဲ့ရွှေလုတ်သားတွေဟာခွင့်ပြုမိန့်မရဘဲဆန္ဒထုတ်ဖော်ခဲ့ပြီးရန်ကုန်မှာရှိတဲ့အမျိုးသားကြီးပွားတုတ်တရေးကုမ္ပဏီတွေသွားရောက်ကာအသေးစားရွှေတူးဖော်ခွင့်တွေရဖို့အတွက်တောင်းဆိုခဲ့ကြတာပါ။ခွင့်ပြုချက်မရဘဲဆန္ဒထုတ်ဖော်မှုပုံမှန်18စူပူအောင်ဖန်တီးမှုပုံမှန် 905 ခွေတို့နဲ့ရွှေလုတ်သားတွေကိုအာဏာပိုင်တွေကဖမ်းဆီးပြီးခေါင်းဆောင်ပိုင်းကိုထောင်ချောက်လာစီချလိုက်ပါတယ်။ပြီးခဲ့တဲ့လတွေတုန်းကပဲရဲတွေနဲ့ရွှေလုတ်သားတွေကြာရုံးရင်ဆန်ခါဖြစ်ပြီးရွှေလုတ်သားတချို့ရမဲသိန်းစေးရုံပို့ရတဲ့အထိဖြစ်ခဲ့ရပါတယ်။တချို့ကတော့ဖမ်းဆီးထားတာပါ။ကျန်နေတဲ့ရွှေလုတ်သားဒုက္ခသည်90ခန့်ကိုဖမ်းဆီးသွားတာနဲ့ပတ်သက်ပြီးရမဲသိန်းခရိုင်မြို့နယ်ရဲတပ်ဖွဲ့ဝင်ရုံးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော
့အဲ့ဒါကျွန်တော်တို့တော့မသိဘူးမသိရဘူးပြာကျွန်တော်ကဒီမှာပဲအထိုင်လာတော့လေ
။အမျိုးသားကြီးပွားတုတ်တရေးကုမ္ပဏီအနေနဲ့မိုးထီမိုးမီတောင်ကရွှေထုတ်လုပ်မှုအသေးစားလုပ်ငန်းတွေကနေအကြီးစားလုပ်ငန်းတွေကိုပြောင်းလဲလုပ်ကင်ဖို့အတွက်စီစဉ်နေတဲ့အတွက်အကျိုးတူပူးပေါင်းလုပ်ခဲ့တဲ့အလုပ်သမားတွေဘက်ကလည်းနစ်နာမှုတွေရှိတယ်ဆိုပြီးညှိနှိုင်းပေးဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်ရှင
်။မိုးထီမိုးမီရွှေရင်းအလုပ်သမားတွေဖမ်းဆီးခံခဲ့ရတဲ့အခြေအနေကိုတော့မအေးမှပြောပြခဲ့တာပါ။အခုတခါတိုင်းရင်းမီဒီယာညီလာခံဘက်ကိုကြည့်ကြရအောင်ပါရှင်။အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေပေါ်ပေါက်လာရင်နေ့စဉ်ထုတ်သတင်းစာတွေကိုမြန်မာဘာသာနဲ့သာမကတိုင်းရင်းသားစာပေနဲ့ပုံနှိပ်ထုတ်ဝေပြီးကျေးလက်ဒေတာအထိဖြန့်ချိနိုင်ရေးကူညီပေးနိုင်မှုမျှော်လင့်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပိုက်ထွေကမနေ့တုန်းကအင်္ဂါနေ့မှာရှမ်းပြည်နယ်တောင်ကြီးမြို့မှာစတင်ကျင်းပတဲ့တိုင်းရင်းမီဒီယာညီလာခံမှာပြောခဲ့ပါတယ်။တိုင်းရင်းသားမီဒီယာအဖွဲ့တချို့ကတော့ဒီလိုဆောင်ရွက်နေခြင်းကနေပြီးတော့ အစိုးရဝါရဖြန့်ချိမှုအတွက်အသုံးပြုမှာကိုစိုးရိမ်တယ်လို့လွတ်လပ်တဲ့ပုဂ္ဂလိကတိုင်းရင်းသတင်းမီဒီယာတွေကိုလည်းထိခိုက်လာမှာစိုးရိမ်နေကြတာပါသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောတောင်ကြီးကနေသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပြည်ရင်းပြည်ပကတိုင်းရင်းသားသတင်းမီဒီယာအဖွဲ့အစည်းအချင်းချင်းအကြားကွန်ရက်တစ်ခုဖွဲ့စည်းဖို့နဲ့တိုင်းရင်းသားဒေသတွေမှာမီဒီယာလုပ်ငန်းတွေဖွံ့ဖြိုးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒုတိယအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံကိုရှမ်းပြည်နယ်တောင်ကြီးမြို့မှာစတင်ပြီးကျင်းပနေပါတယ်။ဒီညီလာခံအဖွဲ့မိန်ခေါ်မှာပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးပိုက်ထွေးကတိုင်းရင်းသားဘာသာစာပေနဲ့ထုတ်ဝေဖြန့်ချိရေးနဲ့ပတ်သက်ပြီးဆောင်ရွက်မဲ့အစီအစဉ်ကိုအခုလိုပြောကြားပါတယ်။တိုင်းရ
င်းသားလုပ်ငန်းတွေကနိုင်ငံတော်အားလုံးကိုပေါ်လာပြီးကျော်ကြီးဆိုပြီးလဲပြီးတာကျော်ကြီးဆိုပြီးပုံပေါ်ရရှိရတယ်ပြည်သူလူထုရှိပါ့မယ်ပုံပေါ်ရရှိရဦးတည်ရဲ့လို့ရဲ့အများပြည်သူဆောင်မီဒီယာဦးတည်ရဲ့ကိုလည်းလွတ်တော်တို့ပြင်ပထားပါတယ်အများပြည်သူဆောင်မီဒီယာပေါ်တော့လာတဲ့အခါမှာမိစ်တို့ဒေသနာကိုမြန်မာဘာသာပြန်မှာကစေတနာများရဲ့စာပေနဲ့ပုံပြထုတ်ပြီးကျင်းတဲ့ဒေသကြီးထွက်ချနိုင်ရေးအတွက်အခုညီပေးနိုင်ရတယ်ညော်လင်းမရှိပါဘူး
ပြန်ကြားရေးဌာနဒူးဝင်ကြီးဥပိုက်ထွေးကအတိတ်ကာလကတိုင်းရင်းသားတွေနေထိုင်တဲ့နဇက်ဒေသတွေအပါအဝင်ကျေးလက်ဒေသတွေကိုမီဒီယာပြန့်နှံ့ရောက်ရှိမှုအားနည်းတာကြောင့်မြို့ပြနဲ့ကျေးလက်အသိပညာဘူးတုဒ္ဒရှာမိနိုင်ဖို့အခွင့်အလမ်းကွာခြားခဲ့ကြောင်းဒါကြောင့်အစိုးရသည့်လက်ထက်မှာသတင်းအချက်အလက်တွေတနိုင်ငံလုံးမြင်းမြတ်တရရောက်ရှိစေဖို့အတွက်ဆောင်ရွက်ခဲ့ကြောင်းထည့်သွင်းပြောဆိုပါတယ်အစိုးရကတိုင်းရင်းသားမီဒီယာလုပ်ငန်းတွေမှာပါဝင်ဆောင်ရွက်လာမဲ့အပေါ်မှာတော့စိုးရိမ်မှုတချို့ရှိကြောင်းမွန်သတင်းဌာနတစ်ခုဖြစ်တဲ့လမ်းပြကျက်သတင်းဂျာနယ်ရဲ့အက်ဒီတာချုပ်နိုင်ကစော့မွန်ကအခုလိုပြောပါတယ
်ဒီပြည်သူ့ကြိုးပြုဆိုပြီးတဲ့မီဒီယာလုပ်ငန်းအနေနဲ့ဒါအစိုးရရဲ့ဘတ်ဂျက်ကိုတုံ့ပြန်ပြီးတော့လုပ်မယ်ထားပါတော့နော်ဒါပေမဲ့ဘလောက်ထိလုပ်မယ်ဆိုတာတော့ကျွန်တော်တို့မသိဘူးတကယ်လို့ပုံစံဟောင်းတိုင်းတာသွားမယ်ဆိုရင်ကျွန်တော်မှစိုးရိမ်ချက်တော့ရှိတယ်ဒီပြည်သူလူထုတွေဗဏ္ဍာငွေတုံးပြပြီးတော့ဒီဆိုးရရဲ့ဝါရဖြလုပ်ငန်းတွေပဲလုပ်မယ်ဆိုတာအဆင်မပြေဘူးဒါတကယ်တမ်းပြည်သူဗဏ္ဍာကိုတုံးပြီးတော့ပြည်သူအချို့ပြလုပ်ငန်းအတွက်လုပ်တဲ့မီဒီယာမဖြစ်လာဘူးဆိုးရဝါရဖြတဲ့မီဒီယာပဲလုပ်ငန်းပဲဖြစ်လာမယ်အဲဒီချိန်မှာပဲကျွန်တော်တို့ဒီလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့သွားရှင်ပြိုင်မယ်ဆိုရင်ကျွန်တော်တို့မှဘာမှအထောက်ပံ့ဘတ်ဂျက်ပေါ့နော် background ကမရှိဘူးဒါပေမဲ့သူတို့ဒီဆိုးရကလောက်တဲ့ဥစ္စာဆိုးရ background ကနေပြီးတော့ဒီနိုင်ငံတော် budget နေပြီးတော့ဒါလောက်တာဖြစ်တယ်ဆိုတော့ဒီကျွန်တော်ဆိုးရင်ကြကတော့အဲ့ဒါကိုလုပ်ရင်းနဲ့ဒီတကယ်လွတ်လပ်တဲ့မီဒီယာလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေပေါ်မှာလွှမ်းမိုးသွားမယ်ဒါလိုလွတ်လပ်တဲ့မီဒီယာလုပ်ငန်းတွေလုပ်နေတဲ့ဒင်းဌာနတွေပျောက်သွားမှာကျွန်တော်ဆိုးရင်ပါတယ်
လောလောဆယ်မှာတော့အစိုးရကတိုင်းရင်းသားဘာသာနဲ့သတင်းကြားနယ်ကိုးဆောင်ထုတ်ဝေခွင့်ပြုထားပြီးဆက်လက်ထုတ်ဝေခွင့်ပြုဖို့ရှိနေပါတယ်။လွှတ်တော်မှာတင်သွင်းထားတဲ့ရုပ်သံထုတ်လွှင့်ခြင်းလုပ်ငန်းဥပဒေအတည်ဖြစ်လာရင်လဲ Community Radio FM TV Station စတာတွေကိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဒါမှမဟုတ်ပုဂ္ဂလိကအဖွဲ့တွေကိုလုပ်ပိုင်ခွင့်ပေးသွားဖို့ရှိနေပါတယ်။မီဒီယာဖွံ့ဖြိုးရေးလုပ်ငန်းကိုထည့်သွင်းဆောင်ရွက်နေတဲ့ရှမ်းပြည်နယ်အခြေစိုက်ယူမအလင်းလူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကတော့တိုင်းရင်းသားမီဒီယာတွေဖွံ့ဖြိုးဖို့အတွက်ဆိုရင်လိုအပ်ချက်တွေအများကြီးရှိသေးတယ်လို့ကွန်ရက်အဖွဲ့ရဲ့ဒါရိုက်တာဦးဆိုင်ဘိုဘိုကပြောပါတယ
်။နံပါတ်၁ကကျွန်တော်တို့ဒီမှာ journalist တွေများများလိုအပ်တယ်ကျွန်တော်ဝေးကြီးပတ်ပေါ်မှုတွေလည်းလိုအပ်တယ်နီးပညာတွေလည်းလိုအပ်တယ်အရေးကြီးဆုံးတော့အဲ့မှာကျွန်တော်တို့ဥပဒေပြင်ဖို့လိုတာပေါ့ဗျာ။ကျွန်တော်ဒီ62 act မှာလုတ်ပိုင်ခွင့်နေကန့်တတ်ထားတဲ့အများကြီးလေဝန်ကြီးနဲ့ပြောပါလေသူတို့တော့ဖြတ်တင်တာလေဖြတ်ရှော့တင်တာလေရှော့ရလို့ပြောထားတယ်ဒါပေမဲ့တကယ်ဘလောက်ထွက်လာမလဲဆိုတော့ကျွန်တော်အဲ့အပေါ်မှာစောင့်ကြည့်ရအောင်ပါလေ
တိုင်းမီဒီယာညီလာခံကိုတော့ပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့နိုင်ငံရေးပါတီတွေကခေါင်းဆောင်တွေအပါအဝင်ပြည်ရင်းပြည်ပအခြေစိုက်သတင်းမီဒီယာအဖွဲ့အစည်းတွေသတင်းတောက်တွေမီဒီယာအဖွဲ့အစည်းအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေတဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်အနည်းဆုံး300ကျော်လောက်ပါဝင်တက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလအတွင်းကတော့ပြမာဆုံးအကြိမ်တိုင်းမီဒီယာညီလာခံကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ပါတယ
်။ကိုမိုးစောပြပြခဲ့တာပါရှင်။ VOA American တန်ရဲ့ဗုဒ္ဓဦးနေမြတ်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတယ်ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။